Florida ပြည်နယ်က Hurricane မုန်တိုင်းတံခံရတဲ့နေရာတွေကို American သမ္မတ Joe Biden ကတနင်္လာနေ့မှာလှည့်လည်ကြည့်ရှုခဲ့ပါတယ်။မုန်တိုင်းနှစ်ခုရဲ့ဒဏ်ကိုရှေ့ဆင်နောက်ဆင်ခံရတဲ့ဒေသတွေအတွက် Federal အစိုးရကနေဒေါ်လာတန်ပေါင်း62တန်းပေးမယ်လို့ကြေညာပါတယ်။သမ္မတဟာ American Marine တပ်အမှတ်1ရဟယံနဲ့ Florida အနောက်ဘက်ကမ်းခြေမြို့ဖြစ်တဲ့ Tampa ကနေ St. Petersburg အထိဝင်ကနေမုန်တိုင်းကြောင့်ပျက်စီးတွေကိုကြည့်ရှုခဲ့တယ်လို့မြေပြင်မှာလဲအရေးပေါ်ခဲ့စေဝန်ထမ်းတွေနဲ့အတူမုန်တိုင်းတန်တဲ့ရပ်ကွက်တွေကိုတွားရောက်ပါတယ်။မုန်တိုင်းတန်တဲ့သုံးတန်းအနက်နှစ်တန်းကလျှက်စင်ပြီးပြန်ပြီးရနေပါပြီလို့ဘိုင်ဒန်ကပြောပါတယ်။ American ပြည်နယ်43ခုနဲ့ကနေဒါနိုင်ငံကလျှက်စစ်လုပ်သားတွေဟာ Florida မှာလာရောက်ပြီးမီးပြန်ပေးနိုင်အတွက်လုပ်နေကြပါတယ်။မီလတန်မုန်တိုင်းဟာကနူးခမန်းထားတဲ့အပျက်စီးမကြီးပေမဲ့သုံးသက်သူတွေကတော့ဘီလီယံ30ကနေ60ကျပ်အဆုံးရှုံးခံရနိုင်ခြင်းရှိတယ်လို့ခန့်မှန်းပါတယ်။မုန်တိုင်းကြဆင်အတွင်း18ယောက်သေဆုံးခဲ့ပြီးအများစုက4ဆင့်နှောင်းတန်ကြောင့်သေဆုံးတာပါ။တမ်ပါဘေးဝန်းကျင်နဲ့အော်လန်ဒိုရဲ့အရှေ့မြောက်ပိုင်းမှာရေလွှမ်းမိုးနိုင်သေးတယ်လို့အမျိုးသားမိုးလေဝသထဏကသတိပေးထားပါတယ်။